စစ်ကောင်စီကိုအာဆီယံတင်းရဲ့ပူးတွဲစီလက်ချက်မှုတွေမှာလက်မခံဖို့အရှေ့တောင်အာရှဒေသကလွှတ်တော်မတ်တွေကတိုက်တွန်းလိုက်ပါတယ်။အာဆီယံတင်းဝင်နိုင်ငံတွေရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ခိုက်ရေးပူးတွဲစီလက်ချက်မှုတွေကိုလာမယ့်ဩဂုတ်လနဲ့စက်တင်ဘာလထဲမှာကျင်းပဖို့စီစဉ်နေချိန်မှာပဲအာဆီယံလွှတ်တော်မတ်တွေရဲ့ဝေဖန်မှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။မြမရေးကိုဖြည့်ဆင်းဖို့အာဆီယံအသင်းတွေနဲ့ဘုံသဘောတူညီချက်၅ရက်ချမှတ်ထားပေမဲ့လိုက်နာဖို့ပြက်ကွက်နေတဲ့စစ်ကောင်စီကိုဒေတာရင်းပူးတွဲစီလက်ချက်မှုတွေမှာလက်ခံတာကတော့အတိတ်ပဲမရှိပါဘူးလို့အာဆီယံလူခွေရေးလွှတ်တော်အမတ်အဖွဲ့ APHR ရဲ့ဥက္ကဋ္ဌလည်းဖြစ်အင်ဒိုနီးရှားအောက်လွှတ်တော်အမတ်လည်းဖြစ်တဲ့မာစီဘရန်ကကြေညာချက်မှာပြောဆိုထားပါတယ်အထူးသဖြင့်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးအတွက်ရည်ရွယ်တဲ့ဒီပူးတွဲစီရေးလှည့်ကျင့်မှုတွေမှာဒီမိုကရေစီနီးကျရွေးချယ်ထားတဲ့ကိုယ်စားလှယ်တွေပါဝင်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH တို့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်နေတတ်မှတ်ထားတဲ့စစ်ကောင်စီကိုထည့်သွင်းတာကတော့စိတ်ပျက်စရာဖြစ်ကြောင်းကိုလည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးအကြက်တဲတွေနဲ့လက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံအသင်းကဘုံသဘောတူညီချက်၅ရက်ကိုချမှတ်ထားပေမဲ့စစ်ကောင်စီကလိုက်နာအကောင့်ထည့်ဖော်တာမရှိတာကြောင့်ဒေတာရင်းနဲ့နိုင်ငံတကာကဝေဖန်မှုတွေထွက်ပေါ်နေတာလည်းဖြစ်ပါရဲ့ရှင်။